အီရန်သမ္မတအီဘရာဟင်ရိုက်ဇီရဲ့စာပနာကိုအီရန်နိုင်ငံမာဟက်မြို့ကအစ္စလမ်ဘာသာရေးအထွတ်အမြတ်ထားရာအီမန်ရေဇာပလီဝစ်ကျောင်းမှာကျားသပရိနေကပြုလုပ်ခဲ့ပါတယ်ဒီပလီဝစ်ကျောင်းမှာပဲသူ့ကိုမြုံနှံမှာဖြစ်ပြီးတော့စာပနာအခမ်းအနားကျင်းပရာမဟက်မြို့ကလမ်းမတွေမှာတော့လာရောက်သူထောင်ပေါင်းများစွာနဲ့ပြည့်နေပါတယ်အသက်63နှစ်ရှိပြီဖြစ်တဲ့သမ္မတရိုက်ဇီဟာတနွေနေ့ကအီရန်နိုင်ငံအနောက်မြောက်ပိုင်းမှာရှိတဲ့အရှေ့အဇာဘိုင်ဂျန်ပြည်နယ်ကတောင်တန်းတွေပေါ်ဖြတ်ကျော်ချိန်မှာပဲနိုင်ငံသားရေးဝန်ကြီးဟူစိန်အမီအဗ်ဒူလာဟင်နဲ့နောက်6ဦးနဲ့အတူရဟယံပြတ်ကျတည်ဆုံးခဲ့ရတာပါသူဟာအီရန်နိုင်ငံမှာအာဏာအကြီးဆုံးဖြစ်တဲ့အသက်85နှစ်အရွယ်အီရန်ခေါင်းဆောင်ကြီးအလီခါမေနီရဲ့နေရာကိုစက်ခံမဲ့သူလို့အများကရှုမြင်ခဲ့ကြတာပါမဆက်ကသူ့စပနာကိုလာရောက်သူအများပြားဟာရှီယာရဲ့ထုံးစံအတိုင်းအနေအံဝတ်စုံတွေစင်မြန်းပြီးရင်ဘတ်ကိုထုရိုက်ခါဝမ်းနဲ့ကြည်ကွဲချောင်းထုတ်ပေါ်ပြတ်သားကြပါတယ်။လက်ရှိမှာတနင်္ဂနွေနေ့ရဟယင်ပြတ်ကျချိန်ထိလူသိမ့်မသိကြသေးတဲ့ဒုသမရမိုဟာမက်မူကာဗာကိုခမေနီကယာယီသမရအဖြစ်ခန့်အပ်ထားပါတယ်။အီရန်သမရရွေးကောက်ပွဲကိုတော့ဇွန်လ28ရက်နေ့မှာကျင်းပမှာဖြစ်ပါတယ်ခင်ဗျာ။